မြန်မာစစ်တပ်နဲ့စီးပွားရေးဆက်ဆက်လုပ်ကိုင်နေတဲ့ဂျပန်ကီရင်ဘီယာကုမ္ပဏီကိုနော်ဝေးငွေကြေးစုဆောင်မှုရန်ပုံငွေအဖွဲ့တွေကနေထုတ်ဖြစ်နိုင်ချေလာလာအတွက်စောင့်ကြည့်စီးရင်တယ်မှာထည့်သွင်းလိုက်ပြီလို့နော်ဝေးဘူဟူဘန်ကဗိုလ်ဒူးနေကပြောပါတယ်မြန်မာစစ်တပ်ရဲ့ဥပိုင်ကုမ္ပဏီ limited နဲ့ဆက်ဆက်လုပ်နေတဲ့ကီရင်ဘီယာကုမ္ပဏီကအခုလိုမြန်မာနိုင်ငံရဲ့ဒီမိုကရေစီအစိုးရကိုစစ်တပ်အာဏာသိမ်းဖျက်ရှားခဲ့တာကြောင့်ဒီဆက်ဆက်လုပ်ငန်းကိုအမြန်ဆုံးအဆုံးသတ်ဖို့လုပ်နေတယ်လို့ဖရိုင်လာ9ရက်နေ့တည်းကထုတ်ပြန်ထားပါတယ်။ကီရင်ကုမ္ပဏီမှာယင်းနှိမ့်နှံ့မှုကိုဆက်ထားမထားဆုံးဖြတ်ချက်ချရမယ်။ဒီနော်ဝေးရန်ပုံငွေအဖွဲ့အနေနဲ့ကီရင်ကုမ္ပဏီကမြန်မာစစ်တပ်နဲ့ဖက်ဆက်စည်းဝိုင်းလုပ်တာရပ်ဆိုင်မဲ့ဒီစီစဉ်ကိုအကောင့်ထယ်ဖို့ရဲပေါ်စောင့်ကြည့်သွားမယ်လို့နော်ဝေးဘူဘန်ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အခုလိုကီရင်ရဲ့မြန်မာဥပိုင်ကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်မှုအဆုံးသတ်မဲ့စီစဉ်ကြောင်းဂျပန်သူ့ရှယ်ယာအမေရိကန်ဒေါ်လာ 1.8 ဘီလီယံထည့်ဝင်ထားတာကိုရုပ်သိမ်းလိုက်မှာဖြစ်ပေမဲ့ကီရင်အနေနဲ့သူ့ဘီယာကိုမြန်မာနိုင်ငံထဲဆက်တော်ရောင်းချင်သေးတယ်လို့ဆိုပါတယ်။နော်ဝေးရမငွေအဖွဲ့ကိုကြီးကြပ်ရတဲ့ NBIM ခေါ်နော်ဝေးယင်းနှိမ့်နှံ့မှုစီမံခန့်ခွဲရေးအဖွဲ့အနေနဲ့2020ခုနှစ်ကစီးရင်တွေအရကီရင်ကုမ္ပဏီမှာအစုရှယ်ယာ 1.29 ရာခိုင်နှုန်းဝေးပမာဏအမေရိကန်ဒေါ်လာ 289.3 သန်းကိုထည့်ဝင်ထားပါတယ်ခင်ဗျ။